ဥစဉ်ကျော်လိုက်ခင်ဗျာဥစဉ်ကျော်လိုက်ကဒီဖျားသုံးစုတိုင်းမြန်မာနေဆက်ဘက်ကိုခရီးသွားခဲ့တယ်ဆိုတော့အဲ့ဒီဘက်ကအနေထားလေးကိုနည်းနည်းပြောပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီဖျားသုံးစုလို့ဆိုတဲ့နေရာမှာနေဆက်ချန်စီယိုရဲ့တစ်ဖက်မှာမြန်မာပိုင်နဲ့ဖြစ်တဲ့ဖျားသုံးစုမျိုးတရှိပြီးနေဆက်ချန်စီယိုရဲ့ဒီဘက်ချက်မှာတော့ဒီထုံတင်ကန်ကတ်ထားတဲ့ဖရင်ငုတ်တူသုံးစုကထိုင်းနေမြေထဲမှာရှိနေပါတယ်ဒါကြောင့်ဖျားသုံးစုလို့ပြောရင်ထိုင်းဘက်ကကြီးပိုင်တဲ့နေရာလားမြန်မာဘက်ကတက်တဲ့ပိုင်တဲ့နေရာလားဆိုတာမြန်မာနိုင်ငံထဲမှာကိုပဲအတော်များများမကွဲပြားဖြစ်နေကြပါတယ်။အဲဖျားသုံးစုထိုင်းမြန်မာနယ်စပ်ထိုင်းဘက်မှာမြို့ရဲလို့မရှိပဲထိုင်းပိုင်စက်ယုံနှယုံသုံးယုံနဲ့ရက်ွက်ဆန်ဆန်လူနေရက်ွက်နဲ့ရဘာလုပ်ငန်းတွေပတ်ဝန်းကျင်မှာရှိနေတာတွေ့ရပါတယ်ဥတီအောင်ခိုင်
။ဟုတ်ကဲ့ဒါဆိုရင်အဲ့မှာမြန်မာပြည်တော်များများနေကြမှာပေါ့။အဲ့မှာရှိတဲ့မြန်မာလူသမားတွေရဲ့အခြေအနေရောလိလာကြည့်ခဲ့သေးလားခင်ဗျာ။ပြောပြပါဦးဗျာ
။ဟုတ်ကဲ့လိလာကြည့်ပါတယ်ဥတီအောင်ခိုင်။အများအပြားတော့ဒီမြန်မာပိုင်ဖျားသုံးစုမြို့ကနေထိုင်းဘက်ကိုနေချင်းမြန်လာပြီးတော့ဈေးရောင်းကြအစယုံတချို့မှာနေစားနဲ့အလုပ်လုပ်ကြညနေကျတော့မြန်မာဘက်ကိုပြန်သွားကြတဲ့လုပ်နေတဲ့မြန်မာအလုပ်သမားပေါင်း3000ကနေ5000ကြာရှိနိုင်တယ်လို့ဒီဒေတာကန်တွေကမှန်းထားပါတယ်။နောက်မြန်မာနိုင်ငံအတွက် secret အရက်တနခါစတဲ့ထွက်ကုန်လေးကိုဒီထိုင်းဘက်မှာလာရောက်ရောင်းချနေတဲ့မြန်မာအမျိုးသမီးတွေလည်းတွေ့ခဲ့ပါတယ်ဥတီအောင်ခန့်ရေး။အဲတချို့မြန်မာတွေကတော့ထိုင်းဘက်ကရဘာဂျန်နေတဲ့မှာပင်ပင်ပန်းပန်းလုတ်ကင်နေတာမြင်ခဲ့ရတယ်လို့ချင်းအောင်စက်ယုံဖနက်စက်ယုံတွေမှာလုတ်ကင်နေတဲ့မြန်မာအမျိုးသမီးတွေလည်းမြင်ခဲ့ရပါတယ်ဥတီအောင်ခန့်ရေး
။ဟုတ်ပြီဗျာ။အခုအဲ့ဖျားသုံးစုမှာတလောလုံးဝပေါ့လေထိုင်းရဲနှစ်ယောက်ကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းထားပြီးတော့ပြဿနာဖြစ်ခဲ့တယ်လို့ကြားခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းနေဆက်ကိတ်တွေပိတ်ကြတာတွေဖြစ်ခဲ့ပါတယ်။အခုနောက်ဆုံးအခြေအနေကဘယ်လိုရှိနေလဲခင်ဗျ။အ
ဲ့ဒီထိုင်းရဲနှစ်ဦးကိုမြန်မာဘက်ကဖမ်းပြီးတော့မကြာခင်မှာပဲဒီထိုင်းဘက်ကနေဖျားသုံးစုထိုင်းမြန်မာနေဆက်ကိတ်ကိုပိတ်ခဲ့ပါတယ်ဥတီအောင်ခိုင်။အဲ့နောက်မကြာခင်မှာပဲထိုင်းရဲနှစ်ဦးကိုမြန်မာဘက်ကပြန်လွှတ်ပြီးတော့နေဆက်ကိတ်ကိုမြန်မာဘက်ကတခါထပ်ပြီးပိတ်လိုက်တာကနေ့အထိပြန်မဖွင့်သေးပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတာတော့အတိအကျမသိရပေမဲ့ထိုင်းရဲနှစ်ဦးပြန်လွှတ်တဲ့ကိစ္စမှာ DKB ခေါင်းဆောင်ဘုံနှခမ်းမွေးနဲ့ထိုင်းတပ်မှုတွေညှိနှိုင်းခဲ့ရတယ်လို့စုံစမ်းသိရပါတယ်ခင်ဗျာ
။ဟာဒါဆိုလို့ရှိရင်ဒီအခုလိုနေဆက်ကိတ်ကိုပိတ်ထားတဲ့အတွက်ကြောင့်ကုံသွယ်ကြီးကတော့တော်တော်လေးကိုထိခိုက်မှာပေါ့ဗျာ
။ဟုတ်ပါတယ်ခင်ဗျာဒီထိုင်းမြန်မာနေဆက်ကုံသွယ်ကြီးကိုအတော်လေးထိခိုက်ပါတယ်အထူးသဖြင့်တလကိုထိုင်းနိုင်ငံဘက်ကထိုင်းဘတ်ငွေတန်း200ကျော်အထိထိခိုက်တယ်လို့ကချနပူရီကုံသွယ်ကြီးများအသင်းဥက္ကဋ္ဌဟောင်းမစ္စတာပရာတိပ်ကပြောပါတယ်
ผู้ค้าสินค้าตรงนี้ก็คือส่วนมากแล้วเนี่ยก็จะเป็นสินค้าอุปโภคบริโภคที่ส่งเข้าไปเลี้ยงดูคนในฝั่งโน้นเนี่ยคิดว่าวันหนึ่งเนี่ยก็คงอยู่ระดับประมาณ 1-2 ล้านบาทมันก็มีร้านค้าที่อยู่ฝั่งโน้นเนี่ยซึ่งมีคนที่คนพม่าที่มาอพยพมาอยู่ชายแดนเนี่ยมานานเนี่ยได้บัตรเริ่มบัตรพื้นที่สูง
เอมิสเตอร์ประทิปเก็บยศสูงเจียสูงဖျားသုံးစုထိုင်းမြန်မာနယ်စပ်ဂိတ်ထိုင်းဘက်ကပိတ်တာကိုအပြစ်တင်ပါတယ်။အဲဖျားသုံးစုထိုင်းမြန်မာနယ်စပ်ဂိတ်ဟာမြဝတီမဲဆောက်လို့ကုံသွယ်မှုပမာဏမများတဲ့အတွက်မြန်မာဘက်ကတားမြစ်ထားတဲ့ကုံစည်15မျိုးကိုဒီကျွန်တော်တို့ဖျားသုံးစုထိုင်းမြန်မာနယ်စပ်ဂိတ်မှာတော့အထက်လျောက်ရောင်းဝယ်ခွင့်ရတယ်လို့ပြောပါတယ်။အဲဒေသခံတအူးပြောတာနားထောင်ကြည့်အောင်ပါခင်ဗျာ
။ဒီနယ်စပ်ကိုနောက်ဆက်ဆက်တော့အဲဆက်တော့ကနေဆက်လာပိတ်လိုက်တဲ့အချိန်မှာဆက်ပြီးတော့ကျွန်တော်ကြိုးစားနေတာနည်းနည်းဆောက်ပြရတယ်
အတံမကောင်းတာသိခံပါခင်ဗျာအဲသူပြောတာကတော့ဒီဖျားသုံးစုထိုင်းမြန်မာနယ်စပ်ဂိတ်ဟာနှစ်နိုင်ငံအငင်းပွားမှုတွေကြောင့်အရင်ကလည်းမကြာခဏပိတ်လို့ရှိပေမဲ့အခုဒီချိန်နှစ်လလောက်ပိတ်ထားတဲ့ကာလအတွင်းမှာကုန်သွယ်မှုပမာဏကိုအတော့ကူထိခိုက်တယ်လို့ပြောပြသွားတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ကတရားမဝင်ထွက်ပေါက်မှန်သမျှကိုပိတ်ဆို့ထားတာအဓိကအချက်ပါပဲလို့ပြောသွားတာဖြစ်ပါတယ်ဥတီအောင်ခန့်ရေ
တန်းနဲ့ဗျာအဲ့ထိုင်းမြန်မာနယ်စပ်ဂိတ်မှာပေါ့လေဘာပစ္စည်းတွေများအယောင်းဝင်ဖြစ်ကြလဲဗျာမြန်မာကုန်တယ်တွေအနေနဲ့ရောတွက်ချီရောကဲ့ရလားဗျာ
အဲကျွန်တော်တို့တွေးခဲ့မြင်ခဲ့ရတာကတော့အများအပြားဒီမြန်မာဘက်ကပရိဘောဂနဲ့တစ်လုပ်ငန်းကိုအဓိကထားရောင်းဝယ်တာများပြီးတော့ထိုင်းဘက်ကတော့စားတော့ကုန်ပစ္စည်းတွေမြန်မာဘက်ကိုသွင်းပါတယ်အဲတချို့ဆိုရင်ဒီကျွန်တော်တို့ပဲခူးဘက်ကဒီပရိဘောဂပစ္စည်းတွေကိုတော့မှဖျားသုံးစုထိုင်းမြန်မာနယ်စပ်အထိသဲလာပြီးတော့အယောင်းဝယ်လုပ်နေတာတွေ့ရပါတယ်တကယ်တော့ဒီမြန်မာအမျိုးသမီးတွေထိုင်းဘက်မှာလာရောက်ရောင်းချနေတဲ့မြန်မာဒီထွက်ကုန်တွေထဲမှာတိတ်ပြီးတော့များများဆားဆားတော့ကျွန်တော်တို့ဟိုစီးပွားဖြစ်လောက်တာမျိုးတော့မမြင်ခဲ့ရပါဘူးခင်ဗျ
ခုနမေးဖို့ကြံသွားတာတခုကတော့ဒီအဲ့မြန်မာအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့လေဒီနေဆက်မှာသွားပြီးတော့အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေရဲ့လောက်ခအခြေအနေရောဘယ်လိုလဲဗျာတော့အဲ့ဒါလေးနည်းနည်းပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ဒီဖျားသုံးစုထိုင်းမြန်မာနယ်စပ်ထိုင်းဘက်ခြံစက်ယုံတွေမှာလုတ်တဲ့မြန်မာတွေအဖို့ဒီတနေ့မှအဲ့လောက်ခထိုင်းဘတ်ငွေ83ဘတ်သာရပါတယ်ဥတီအောင်ခိုင်အဲ့မြန်မာငွေနဲ့တွက်မယ်ဆိုရင်တော့တနေ့ကိုဗမာငွေကျပ်2600ကျော်ရတာမို့တွက်ချေကြိုက်တယ်လို့ဆိုရပေမဲ့လို့ထိုင်းအလုပ်သမားတဦးကိုပြီးတဲ့လုခရဲ့ခောက်ချိုးတာသူတို့ရတာဖြစ်ပါတယ်အဲဒါပေမဲ့မြန်မာနိုင်ငံဘက်မှာစီးပွားရှာရခက်ခဲတဲ့အတွက်အခုလိုလုခွင့်ရတာကိုပဲကျေနပ်ပါတယ်လို့အလုပ်သမားတဦးကပြောပြပါတယ်အဲလောလောဆယ်နေဆက်ဂိတ်ပိတ်ထားတယ်ဆိုပေမဲ့လို့ ဒီဖျားသုံးစုမြန်မာမျိုးကမြန်မာတွေနောက်ဖေးဖောက်ကနေပြီးတော့မှထိုင်းနိုင်ငံနဲ့မြန်မာနိုင်ငံပဲချမ်းကိုဥရဟိုဝင်ထွက်သွားလာနေတာလဲတွေ့ကြရကြောင်းပါခင်ဗျာ